2020 American သမ္မတရွေးကောက်ပွဲကိုတရုတ်ရုရှားနဲ့အီရန်တို့ကဂျာဝင်နှောက်ရှက်မှာစိုးရိမ်ရကြောင်း American ထောက်လှမ်းအကြီးအကဲကတောက်ကြနေမှာပြောပါတယ်။ဒီရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ပြန်ပြီးအရွေးမခံရဖို့တရုတ်ကမျှော်လင့်တယ်လို့ရုရှားကလည်းဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်တိုက်ခါကြအောင်လုပ်နေပြီးအီရန်ကတော့ဒီမိုကရေစီဖွဲ့စည်းရေးအားရအောင်စူးစမ်းနေတယ်လို့ဒံပြန်ထောက်လှမ်းရေးဆိုင်ရာ NCSC အဖွဲ့ဒါရိုက်တာဘီလ်အီဗန်နီနာကပြောပါတယ်။နိုဝင်ဘာမှာချင်းပါမယ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ချိန်ချောက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့အကဲဖြတ်ချက်တွေကိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တရုတ်ကသမ္မတထရန့်ကိုခံမရခဲ့သူဖြစ်ရှုမြင်ပြီးသူနောက်တစ်ချီပြန်အရွေးခံရတာကိုမမြင်ချင်သလိုအမေရိကန်ရွေးကောက်ပွဲမတိုင်ခင်အမေရိကန်ရဲ့အစိုးရမူဝါဒတွေကိုပုံသွင်းဖို့ကြိုးစားမှုတွေနဲ့သူတို့ကိုဆန့်ကျင်မဲ့အမေရိကန်နိုင်ငံရေးခေါင်းဆောင်တွေကိုဖိအားပေးတာတွေတိုးလုပ်ဖို့ကြိုးစားနေတယ်လို့လည်းပြောပါတယ်။ရုရှားကတော့ဂျိုးဘိုင်ဒန်ဟာသူ့ကိုထောက်ခံသူတွေကြားရုရှားဆန့်ကျင်သူဖြစ်ပြနိုင်အောင်လုပ်နေတယ်လို့ရှုမြင်ပြီးဘိုင်ဒန်တိုက်ခါကြအောင်စူးစမ်းနေတယ်လို့အမေရိကန်ထောက်လှမ်းရေးတွေကတုံ့တက်ကြပါတယ်။အီရန်ကလည်းအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီဖွဲ့စည်းတွေကိုရောသမ္မတထရန့်ကိုပါအားပြုတ်အောင်စူးစမ်းနေပြီးရွေးကောက်ပွဲမတိုင်ခင်အမေရိကန်နိုင်ငံတွင်စိတ်ဝမ်းကွဲမှုဖြစ်အောင်လုပ်နေတယ်လို့လည်းတုံ့တက်ပါတယ်။